ရခိုင်မြောက်ပိုင်းကလူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့မြန်မာအစိုးရအနေနဲ့စုံစမ်းစစ်ဆေးအရေးယူမယ်လို့ပြောနေပေမဲ့ဒီဆောင်ရွက်ချက်အပေါ်ယုံကြည်စိတ်ချရမှုမရှိသေးဘူးလို့လူခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဇာအီအယ်ဟူစိန်ကဝေဖန်ပြောကြားလိုက်ပါတယ်။ဒုက္ခသည်တွေနေရပြောင်းရင်းမှလည်းလူခွင့်ရေးစောင့်ကြည့်စစ်ဆေးခွင့်တွေမရှိဘဲမဖြစ်နိုင်ဘူးလို့ထောက်ပြပါတယ်။ဒီအကြောင်းကိုကိုသားညွန့်ဦးကပြောပြမှာပါ။
မြန်မာနိုင်ငံပအဝင်ကမ္ဘာနိုင်ငံချို့ဟာကုလသမဂ္ဂရဲ့စုံစမ်းစစ်ဆေးမှုတွေကိုလက်တင်မခံတဲ့အပေါ်ဒီကနေ့ကျင်းပတဲ့ကုလသမဂ္ဂလူခွင့်ကောင်စီပုံမှန်စည်းဝေးဖွင့်ပွဲမှာလူခွင့်ဆိုင်ရာကုလမဟာမင်းကြီးကဝေဖန်ရှုံ့ချပါရယ်မြန်မာနိုင်ငံတွင်းရခိုင်ပြည်နယ်မှာသာမကကချင်းနဲ့ရှမ်းပြည်နယ်ထိပါလူခွင့်ချိုးဖောက်မှုတွေကြေကြေပြန့်ပြန့်ဖြစ်နေတယ်ဆိုပြီးတော့လဲကုလသမဂ္ဂမဟာမင်းကြီးဇိုင်ဟူစိန်ကသူ့ရဲ့မိကုံးထဲမှာထည့်ပြောပါရယ
် As the council is aware there are clear indications of well organized widespread and systematic attacks continuing to target the Rohingya in Rakhine
လူခွင့်ကောင်စီအနေနဲ့သတိပြုမိပါလိမ့်မယ်ရခိုင်ပြည်နယ်တွင်းမှာရှိတဲ့ Rohingya တွေဟာလူမျိုးနွယ်စုတစုအနေနဲ့ပြစ်မှတ်ထားခံရပြီးအစီအစဉ်တကျကြေကြေပြန့်ပြန့်အတိုက်ခိုက်ခံနေရတယ်ဆိုတာပါဥပဒေစံနှုန်းသတ်မှတ်ချက်အရဆိုရင်တော့ဂျီနိုဆိုက်မျိုးဖြုတ်တပ်ဖြတ်မှုအတိဖြစ်နိုင်ခြေရှိနေပါတယ်။ကချင်နယ်ရှမ်းပြည်မြောက်ပိုင်းမှာဆိုရင်လည်းမနစ်အော်တိုဘာလကလေးကပြည်ပခါရီတိုးမြင့်လာပါတယ်
။ကချင်နယ်ရခိုင်ဒေသအပါဝင်မြန်မာနိုင်ငံတွေကလူခွင့်ရေးအခြေအနေတွေကိုစုံစမ်းဖို့ကုလလူခွင့်ရေးကောင်စီကအချက်လက်စုဆောင်ရေးအဖွဲ့ကိုဖွဲ့ခဲ့ပြီးမြန်မာအစိုးရကအဲ့ဒီအဖွဲ့ကိုပြည်ဝင်ခွင့်မပေးပါဘူး။ဒါအပြင်ကုလသမဂ္ဂလူခွင့်ရေးထုကူစလေကိုလည်းအစိုးရအနေနဲ့ပူးပေါင်းဆောင်မှုရပ်ထားပြီးတော့နိုင်ငံတွေကိုဝင်ရောက်ဆက်ဆွေးခွင့်တွေမပေးတော့ပါဘူး။အစိုးရအနေနဲ့အစိုးရတာဝန်ရှိသူတွေနဲ့မြန်မာနိုင်ငံလူခွင့်ရေးကော်မရှင်ဘက်ကတွားရောက်ဆက်ဆွေးတာမျိုးရှိခဲ့ပါတယ်။ဒါပေမဲ့လို့နိုင်ငံတကာကဆက်ဆွေးနေတယ်လို့အစီအစဉ်တကျလူခွင့်ရေးချိုးဖောက်တာမျိုးမဟုတ်ဘဲနဲ့လူမျိုးရေးတာဝန်ရှိသူတူချင်းကျူးလွန်တဲ့ပြစ်မှုတွေပဲတွေ့ရတယ်လို့သုံးသပ်ထားပါတယ်။ကုလမဟာမင်းကြီးဇာယီကတော့မြန်မာနိုင်ငံဘက်ကခုလိုစုံစမ်းမှုတွေမှာအခုချိန်ထိနိုင်ငံတကာလက်ခံယုံကြည်လို့ရတဲ့အနေအထားမျိုးမရှိသေးဘူးလို့အခုစည်းဝေးမှာပြောသွားပါတယ်
။ Although Myanmar has stated that it will investigate allegations and prosecute alleged perpetrators
မြန်မာဆိုရနေတဲ့ဒီဆက်ဆွဲချက်တွေကိုစုံလမ်းစစ်ဆေးပြီးတာဝန်ရှိသူတွေကိုအပြစ်ပေးအရေးယူရမယ်လို့ပြောနေပေမဲ့ဒီစုံစမ်းမှုတွေမှာယုံကြည်စိတ်ချရမှုနဲ့လွတ်လပ်မှုဆိုတဲ့အနေအဆုံးစံတတ်မှတ်ချက်တွေတော့မရှိပါဘူးနိုင်ငံတကာစုံစမ်းမှုတွေကိုညင်းနေတာကြောင့်လူခွင့်ရေးဆိုင်ရာကုလမဟာမင်းကြီးယုံကုလလူခွင့်ရေးထူးကိုယ်စားလှယ်နဲ့အချက်လက်ရှာဖွေရေးအဖွဲ့တွေကအဝေးကနေလှမ်းပြီးစောင့်ကြည့်နေရပါတယ်ရိုဟင်ဂျာဒုက္ခသည်တွေနေရပြန်ရေးအတွက်မြန်မာအစိုးရအနေနဲ့ UNDP UNHCR တို့နဲ့သဘောတူစာချုပ်ချုပ်ခဲ့ပါတယ်။ပကတိအနေထားလူအခွင့်အရေးအခြေအနေစစ်ဆေးစောင့်ကြည့်ခွင့်မရဘဲနဲ့တော့ဒုက္ခသည်တွေနေရပြန်ရေးမဖြစ်နိုင်ဘူးဆိုတာကိုကျွန်တော်ထပ်လောင်းပြောပြစီ
။လူခွင့်ဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဇာယီအယ်ဟူစိန်ရဲ့အခုမိကွန်းဟာမဟာမင်းကြီးဖြစ်တဲ့သူ့ရဲ့နောက်ဆုံးမိကွန်းဖြစ်မှာပါ။အခုလူခွင့်ကောင်စီအစည်းအဝေးပြီးဩဂတ်လဆိုရင်တော့သူ့ရဲ့တက်တန်းကုံဆုံးမှာဖြစ်တာကြောင့်ပါ။ဂျွန်နဲ့ဂျူလိုင်လတွေမှာကျင်းပသွားမဲ့ဒီ38ကြိမ်မြောက်ကုလသမဂ္ဂလူခွင့်ကောင်စီပုံမှန်အစည်းအဝေးတွေမှာတော့နိုင်ငံတကာလူခွင့်အခြေအနေတွေတဲမြန်မာနိုင်ငံကရိုဟင်ဂျာအရေးကိစ္စဟာဦးစားပေးဆွေးနွေးစရာဖြစ်လာအောင်မယ်လို့ယူဆပါတယ်။မြန်မာဆွေးနွေးဘက်ကတော့ဒီရခိုင်မြောက်ပိုင်းကလူခွင့်ဆွေးနွေးချက်တွေနဲ့ပတ်သက်ပြီးတော့အထောက်အထားခက်ခဲမှာမှာပြနိုင်ရင်အယူပါမယ်လို့ဂရီဘီပြောပြီးတော့နိုင်ငံတကာကသုံးနှုန်းနဲ့ရိုဟင်ဂျာဆိုတဲ့သုံးနှုန်းကိုတော့အသိမှတ်မပြုပါဘူး။ရခိုင်မြောက်ပိုင်းဒေသလူခွင့်ဆွဆွဲချက်တွေနဲ့ပတ်သက်လို့မကြခင်မှာလဲနိုင်ငံတကာကပုဂ္ဂိုလ်တူအပါအဝင်၃ဦးပါတဲ့စုံစမ်းရေးအဖွဲ့ဖွဲ့ပြီးတော့စုံစမ်းစစ်ဆေးမှုတွေလုပ်သွားမယ်လို့အစိုးရဘက်ကကြေညာထားပါတယ်ခင်ဗျာ
ကိုသားညွန့်ပါရှင်